ကရင်ပြည်နယ်မြဝတီမြို့နယ်လက်ခတ်တောင်ကြောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကမေလ18ရက်ဒီကနေ့မနေ့3နာရီကျော်အချိန်မှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်အဲ့ဒီဒေသမှာမေလ17ရက်နေ့ကတည်းကတိုက်ပွဲတွေပြင်းထန်နေခဲ့တာပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်တဲကလက်ခတ်တောင်ကြောက်မိုင်းဒေသဘက်ကိုစစ်ကောင်စီတပ်တွေကမေလ18ရက်နေ့ဒီကနေ့မနေ့3နာရီကျော်အချိန်လောက်မှာလေကြောင်းကနေပစ်ခတ်မှုတွေလုပ်ခဲ့ပေမဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့အထူးကဲမရှိဘူးဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
အော်မနေ့အစိုးရပိုင်းကနေညက်တပြည့်ပေါ့နော်ဒီရင်စည်းလောင်ဝင်ပြစ်သွားတယ်အဲကြောင်မင်းစကန်ဟုတ်တယ်ကျွန်တော်ဘက်ကကြိကြံမရှိဘူးခုံနေ့ကတိုက်ပွဲတွေဖြစ်တော့သူတို့ဘက်ကအကြဆုံးများတဲ့အပိုင်းတော်မှာမူတည်ပြီးတော့ဒီရင်တပြည့်အဲဒီရင်နဲ့လောင်ဝင်ပြစ်တာပေါ့နော်မနေ့အစိုးရပဲ
ဒီရင်မျိုးသားစီယုံထိန်းချုပ်ရာတပ်မဟာ6ဒူပလာယာခရိုင်ထဲမှာတော့မေလ17ရက်နေ့ကစပြီးတပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကအကြဆုံးများတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေသမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကတပ်ရင်းတပ်ဖွဲ့တွေနဲ့နေကြားဆောင်တပ်တွေကတစ်ဖက်တပ်မဟာ6 KNU KNL ပူးပေါင်းတပ်ဖွဲ့ကော်ပိုရာစစ်ကြောင်း1ကော်ပိုရာစစ်ကြောင်း2ဖက်ဒရယ်ဝင်း Golden Eagle ရောင်နီနဲ့ကျက်တင်းနဲ့စစ်ကြောင်းတို့ကတစ်ဖက်နှစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာဖြစ်ပါတယ်။ကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေဆေးကတော့တပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ၅ခုလောက်ကိုစစ်ကောင်စီကအကြီးအကျယ်ထိုးစစ်ဆင်တာတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။အဲ့ဒီဘက်ချမ်းမာရောတပ်မဆောင်ဘက်ချမ်းမာရောတိုက်ပွဲကဆက်ဆက်နေတာဖြစ်နေ။ငါးဘက်မှာလည်းဖြစ်တယ်လို့သုံးဘက်မှာလည်းဖြစ်တယ်။ငလုံးစဲကတော့တပ်မဟာ6ရင်တပ်မ3ရင်တပ်မ9ရင်လည်းသို့တော့တပ်မ1ကိုလည်းပဲတော်တော်လေးထိုးစစ်ဆင်နေလိုက်ရှိတယ
်။ KNU တပ်မ9ထိန်းချုပ်ရာဖားပွန်ခရိုင်ဒေသအခေါ်မူထရခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ပတ်အတွင်းတိုက်ပွဲပေါင်း60ကျော်ဖြစ်ခဲ့တယ်လို့စစ်ကောင်စီဘက်ကတော့26ဦးသေဆုံးတယ်ဆိုပြီးမူထရခရိုင်ကသတင်းထုတ်ပြန်ထားပါတယ်။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ရဲဘော်2ဦးကြာဆုံးခဲ့တယ်လို့လည်းပြောပါတယ်။စစ်တပ်ဘက်ကသေဆုံးသူတွေထဲမှာတပ်ခွဲမှု2ဦးဒုခွဲမှု2ဦးနဲ့တပ်ချက်ကြီး2ဦးပါဝင်ပြီးစစ်တပ်ရဲ့ထောက်ပံ့ပို့ဆောင်ရေးရင်းနှီးစည်းလဲပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ထိခိုက်ဒေသုံစရင်နဲ့ပတ်သက်လို့တော့တီးခြားအတိမပြုတ်နိုင်သေးပါဘူးအခုလိုမျိုးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့တပ်မဟာတွေမှာတော့ဒေသခံလူလူတွေဟာအိုးအိမ်မဲ့ဒုက္ခသည်တွေအဖြစ်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေစေဖြစ်ပါတယ်ရှင်